ဟုတ်ကဲ့ပါရှင်လေယာဉ်မြင့်နဲ့ချားမြင့်များစုံစမ်းစစ်ဆေးရေးကော်မရှင်ကတင်ပြထားတဲ့လေယာဉ်မြင့်မှုတွေနဲ့ပတ်သက်ပြီးဆိုရဖွဲ့ကဖြေရှင်းထားတာတွေကိုပြည်ထောင်စုဝန်ကြီးဌာနဒုတိယဝန်ကြီးဘုံမှုချုပ်ကျော်စံမြင့်ကဒီနေ့ရှင်းလင်းပြောကြားခဲ့တာဖြစ်ပါတယ်လေယာဉ်မြင့်စီမံခန့်ခွဲရေးကော်မတီထံစစ်တပ်နဲ့ပုဂ္ဂလိကအဖွဲ့အစည်းတွေကပြန်လည်ပေးအပ်ထားတယ်လေယာဉ်မြင့်အေးက3,200ကျော်ကိုတောင်သူတွေစီပေးအပ်သွားမှာဖြစ်ကြောင်းဒုတိယဝန်ကြီးဘုံမှုချုပ်ကျော်စံမြင့်ကဒီကနေ့ပြည်ထောင်စုလွှတ်တော်မှာပြောခဲ့ပါတယ်
ပြည်သုံးချမှုစီမံခန့်ခွဲကော်မတီသည်ပြည်ထောင်စုလွှတ်တော်လေယာဉ်မြင့်နဲ့ချားမြင့်များတင်းစည်းခံမှုကြောင့်ပြည်သူများနှင်းနာမှုမရှိစေအတွက်စုံစမ်းရေးကော်မရှင်မှပေးဖို့သည့်အစီအစဉ်အသားတွင်ပါဝင်ခြင်းမရှိဘဲတမန်တော်တိုင်ရင်တပ်ဖွဲ့များနှင့်ပုဂ္ဂိကအဖွဲ့အစည်းများမှတီးခြားအနန္လာတဲ့မြေများကိုလည်းသက်ဆိုင်သူများသို့ပြန်လည်ပေးအပ်လျက်ရှိပါသည်။24ရက်6လ2014ရက်နေ့တည်တမန်တော်တိုင်ရင်တပ်ဖွဲ့များမှ 18,596 3.8 ဧကနှင့်ကုမ္ပဏီအဖွဲ့အစည်းများမှ 39,265.6 ဧကစုစုပေါင်းမြေဧရိယာ36,861.98 ဧကပြန်လည်ပေးအပ်မည်ဖြစ်ပါတယ
်ဒုတိယဝန်ကြီးဘုံမှုချုပ်ကျော်စံမြင့်ဟာတချို့လယ်မြေတွေကိုပြန်လည်ပေးအပ်တာတွေရှိနေပြီလို့ပြောပေးမယ်တောင်သူတွေအနေနဲ့ယာယီလုပ်ပိုင်ခွင့်သာရသေးတာဖြစ်ကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိန်ထွန်းကပြောပါတယ်
ဒီနေ့တင်ပြသွားချက်ကတော့ပဂရီအောက်ခြေရှင်နေနဲ့လုံးဝစန့်ကျင်ရှားနာနေတာကိုတွေ့ရပါတယ်မူလပိုင်ရှင်များကိုပြန်ပေးဖို့လုံးဝမရှိသေးပါဘူးမူလပိုင်ရှင်လက်ထက်ကိုလည်းမြေတဲကတလက်မောက်မောက်မရောက်သေးပါဘူးမြေအတုံးချမှုစီမံခန့်ခွဲရေးဘူကော်မတီကဒုသမရဥညာဉ်ထွန်းဥဆောင်ပြီးတော့မြို့နယ်တွေကိုဆင့်ပြီးတော့ပေးပေးခဲ့တာလည်းပဲတစ်နှစ်တရာသည့်ယာယီဆိုင်ပြောခွင့်ပဲပေးခဲ့တယ်အားလုံးလိုအောက်ခြေမှာမူလပိုင်ရှင်တွေနဲ့အဲလိုပုံစံသုံးနဲ့ရထားတဲ့ကောင်းသူတွေနဲ့ပြဿနာတွေလည်းအများကြီးရှိနေပါတယ
်။ဘုံမှုချုပ်ကျော်စံမြင့်ရှင်းလင်းတင်ပြခဲ့တာတွေဟာရေပုံရဆန်နေကြောင်းနဲ့လဲရမြေပြဿနာတွေကိုပြည်သူတွေသိရှိအောင်အသေးစိတ်ရှင်းလင်းပြဖို့လိုအပ်တယ်လို့ကွန်ဟိမ့်မဲဆန်နာနယ်ကဒေါ်နန်းဝါနုကပြောပါတယ်
။ခုချိန်ထိကိုအောက်ခြေအထိကိုမရောက်သေးဘူးဆိုခါကြတော့ဒါတော့တနေရပြင်နာမှလွဲချော်နေတယ်လေဆိုတော့တော်တော်လေးစဉ်းစားနေရပါတယ်။အကုန်လုံးတော့လည်းပူပေါင်းဆောင်ရွက်ရမှာပေါ့နော်ဒီကိုစလေတွေကပြည်သူလူထုကဆိုရအဖွဲ့အပိုင်းနဲ့အကုန်လုံးပေါ့နော်နောက်ပြည်သူလူထုကိုထင်တာမြင်တာဖြစ်အောင်ပြန်ပြီးတော့ချပြတ်တင်နေဟာဒီဥစ္စာကတော့အမှန်တကယ်ပြန်မပေးနိုင်တော့ပါဘူးဒါကတော့အဆောက်အဦဖြစ်နေလို့ပါဒါကတော့စီမံကိန်းလေးလုပ်နေလို့ပါပြည်သူလူထုကိုထင်တာမြင်တာပြောပြီးတော့သူတို့အတွက်နှစ်နာလဲဆိုရင်နှစ်နာကြီးလေးပေးလိုက်တာမဟုတ်အစားထိုးလေးပေးလိုက်ဆိုအမျိုးဆိုတာအဆင်ပြေမှာ
ရွှေပြည်သားမဲဆန္ဒနယ်ကဥတီမောင်ကမြေယာပြဿနာတွေကိုမြို့နယ်အလိုက်ဖြေရှင်းဆောင်ရွက်ပေးဖို့လိုတယ်လို့ပြောပါတယ
်နိုင်ငံတော်အစိုးရဘက်ကလည်းဒါကိုအချုပ်မှန်တယ်လုပ်နေတဲ့ပေါ်ဆောင်နေတဲ့သဘောပါပဲဒါကလူလွတ်တော်ဘက်ကလည်းဒါကိုကျိုးသမားသားနဲ့လုပ်နေရတယ်ထို့သောဘာကြောင့်ချက်ချင်းမဖြစ်လာလဲဆိုတော့စသည်ကလေးက1849ခုဥပဒေ1952ခုဥပဒေဥပဒေစသည်ဥပဒေမျိုးနဲ့တိုင်လိုက်တယ်ဒါပေမဲ့ပြန်လည်ပြီးတော့ဆွတ်လို့ပို့ကြတော့နိုင်ငံတော်အစိုးရဘက်မှသူကလူဥပဒေမရှိဘူးဒါကြောင့်2013ခုနှစ်ကမှတင်းစည်းမြများပြန်လည်ဆွတ်ရှင်လူဥပဒေကိုသူကထုတ်တယ်ထုတ်ပြီးတော့မှသူကလိုရတယ်နိုင်ငံတော်သမ္မတကြီးကလည်းသူတက်ဆိုင်ရာအုပ်ချုပ်ပိုင်းကိုစစ်ခိုင်းတယ်ပြီးတော့ကော်မရှင်ဖွဲ့ဖွဲ့ပြီးတော့ပြန်လည်ပေးမှုတွေလုပ်နေတယ်ဒီနေရာမှာကိန်းကနေအဘယ်မှာနေပိုင်ဆိုင်မှုလဲမှာနေအများကြီးဖြစ်နေတာသူတို့ဘက်မှာလည်းအခက်အခဲအများကြီးရှိပါတယ်တို့တော့အချို့မြေတွေကလယ်သမားတွေကပြန်ချင်လယ်သားတွေကဆုံးရှုံးသွားတဲ့ဘီနဲ့ပတ်သက်ပြီးတော့ကြော်ကြီးလူချင်းတို့တော့ယနေ့ယောက်ျားလည်းမရကြဘူးအချို့ပတ်လတ်မြေတွေကိုသက်ဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေကအကြောင်းမျိုးနဲ့ရေခွက်တွေဖော်ထုတ်ပြီးတော့အခြားလူတွေကိုပဲပြောင်းနေတာဖြစ်လာတယ်အလားတူလမ်းနာ30ခုမကြာသေးတဲ့နေရာတွေမှာဆက်ရုံအဆောက်အဦတွေကိုအခုလိုဖြည့်ရှင်းစေကာလပါတယ်ပြီးအောင်ဆုံးကြတယ်အမှန်တကယ်ဘယ်လိုလုပ်ရင်အများဆုံးပြီးမလဲဆိုတော့ရုံးနေတစ်ခုမှာသက်ဆိုင်ရာတာဝန်ရှိတဲ့အဖွဲ့အစည်းအားလုံးစုံပြီးတော့ရှင်းသွားမယ်ဆိုရင်ရန်နယ်မယ်လို့ထင်တယ်
မြေယာပြဿနာတွေကိုလာမယ့်ဒီဇင်ဘာလကုန်ကိုနောက်ဆုံးထားပြီးဖြေရှင်းဆောင်ရွက်ပေးမှာဖြစ်ကြောင်းလည်းဒုတိယဝန်ကြီးဘုံမှုချုပ်ကျော်စံမြင့်ကခရီးပေးပြောကြားခဲ့ပါတယ်ရှင်